ကင်ဘီနယ်ကော့ဂရိတ်မြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ KNLA PDF ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ပွားခဲ့ပြီးတဲ့နောက်အောက်တိုဘာ23ရက်ဒီကနေ့မနက်စောကြီးမှာစစ်ကောင်စီဘက်ကလေကြောင်းကနေဝုံကျဲတိုက်ခိုက်မှုတွေရှိခဲ့ပါတယ်။ကော့ဂရိတ်တိုက်ပွဲမှာဖြစ်ခင်ကတည်းကပိတ်ထားတဲ့မြဝတီကော့ဂရိတ်အာရှလမ်းကိုပြန်ဖွင့်ပေးလိုက်ပြီးဖြစ်တာကြောင့်ကုန်စည်သွားလာမှုတွေနဲ့ခီးတဲ့တွေပြန်လည်သွားလာနေကြပြီမဲ့မြဝတီမြို့မှာတော့နေကြားဆောင်တပ်ကလုံခြုံရေးအပြည့်ယူထားပြီးတော့နေရာတိုင်းမှာစောင့်ကြည့်နေပါတယ်။ဒီကြောင်းကိုတော့ view သတင်းတော့မဟိမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ကော့ဂရိတ်မြို့တိုက်ပွဲဖြစ်ပွားပြီးတဲ့နောက်ကရင်မြို့သားလွတ်မြောက်ရေးတပ်နဲ့ပူးပေါင်းတပ်ဖွဲ့တွေဘက်ကမြောက်ကြာင်းဘက်ကနေပြန်လည်ဆုတ်ခွာရင်းတိုက်ပွဲတွေဖြစ်ခဲ့တယ်လို့စစ်ကောင်စီဘက်ကလည်းအော်တိုဘာလ23ရက်နေ့အထိလေကြောင်းတိုက်ခိုက်မှုတွေရှိနေသေးတယ်လို့လည်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးဖြစ်တဲ့ကိုစောမွန်ကပြောပြပါတယ
်။လေကြောင်းနဲ့ဒီဘက်စီးပြီးနေပြီးဒေါ်လာရှိချန်နောက်ချန်တွေကိုတိုက်ခြင်းပြီးပြင်းနေတဲ့ဒီအင်ဂျင်နဲ့ကင်းထောက်တယ်ပြည်သူချင်းကမဆင်မတဲ့နေရာတွေလိုက်ပစ်တာပေါ့နော်။တော့ဒီဂျိုသားဂျိုသားလေးတွေပဲသူတို့အားနေတော့ဆက်ဆက်သူတို့ရှိတဲ့ဟိုမင်းနဲ့ဂျီကုံအမြောက်ကနေနေရာနေလည်းလမ်းပစ်တာအဲ့လိုမျိုးရှိတယ်
။ကော့ဂရိတ်မြို့တိုက်ပွဲမဖြစ်ခင်အော်တိုဘာလ19ရက်နေ့ကတည်းကပိတ်ထားတဲ့မြဝတီကော့ဂရိတ်အာရှလမ်းကတော့မနေ့ကပြန်ဖွင့်ခဲ့ပြီးကုန်စည်စစ်ဆေးမှုတွေလုပ်နေပါတယ်။ဒါပေမဲ့လည်းနောက်ရက်ပိတ်မပိတ်ဆိုတာမသေးကြသေးဘူးလို့လည်းမြို့ကန်တွေကပြောပါတယ်။
ဆိုင်ဆင်းနေပြီမှာ3လဆင်းပြီတခါပိတ်တယ်လဲပြောတယ်မင်းစားကြည့်လို့ရတယ်စစ်သားတွေအများကြီးပဲတနေ့တွေခံပြီး VDF တွေအဲ့ဒါလို့သွားတာ3မျိုးလမ်းတွေရုံးမှန်တည်းများရုံးရှိတဲ့လမ်းတွေပိတ်လို့လူတွေကဟိုကိုယ်ကြည့်ပတ်နေသွားနေက
ြကရင်ပြည်နယ်ကော့ဂရိတ်မြို့နယ်ထဲမှာတိုက်ပွဲဖြစ်ပွားခဲ့ပြီးတဲ့နောက်ထပ် KNU နဲ့ပူးပေါင်းတပ်တွေဟာကော့ဂရိတ်မြို့ကိုဝင်ရောက်စီးနှင်းတယ်လို့မျိုးဆက်မဖြစ်လာစေဖို့အတွက်ကော့ဂရိတ်မြို့ကနေထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့မြဝတီမြို့အထိနယ်ကြားဆောင်တပ်တွေကလုံခြုံရေးအပြည့်နေရာယူထားတယ်လို့လည်းနယ်စပ်နေပြည်သူတို့ကပြောပြပါဗျ
။ကော့ဂရိတ်ဒီဘက်ကိုညံကိုရိုက်ဆားပြီးတော့အကုန်လုံးအဲ့ဘက်ဒီဘက်အပေါ်တောင်ပေါ်အထိအကုန်လုံး PDF တွေလုံခြုံရေးသွားတာ။အဲ့ဒီမြဝတီမြို့ပေါ်အကုန်လုံးတရားအောက်တွေအမှတ်နဲ့အမှတ်တဲ့အကုန်လုံးတရားအောက်တွေမှာအကုန်လုံးဒီမြဝတီကိုဝင်သိမ်းပါဆိုလို့သူအဓိကမြဝတီကိုအဓိကကာကွယ်
ဒီကလေးရက်ကဖြစ်ခဲ့တဲ့တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကကော့ဂရိတ်မြို့နယ်တဲကိုလေကြောင်းကနေအချိန်ပေါင်းများစွာပစ်ခတ်မှုတွေရှိတာကြောင့်ညသကောင်ကျော်အချိန်ဒီကနေ့မနက်ပိုင်းအထိလေကြောင်းတိုက်ခတ်မှုတွေရှိနေတဲ့အတွက်ဒေသခံပြည်သူတို့ချို့ဟာဘေးလွရာကိုထွက်ပြေးတိမ်းရှောင်နေရဆဲဖြစ်ပါတယ်ရှင်။